မိုက်ကယ်မာတင်ခင်ဗျာမြန်မာနိုင်ငံအပါဝင်အစ်တော်အရှာကြီးရကိုနှစ်ပေါင်း30လောက်စုံကြည့်လေးလာသုရဇနာပြုခဲ့တဲ့ပညာရှင်တယောက်ကိုအခုလိုဆွေးနွေးမေးမြန်းခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကအခုမိုက်ကယ်ကိုမေးရမှာပထမဆုံးအကြိမ်ဖြစ်ပေမဲ့လည်းမိုက်ကယ်ရေးတဲ့ဆောင်းပါးတွေကိုကျွန်တော်ပြဖတ်ပြတဲ့စာဖတ်ပရိသတ်တယောက်လည်းဖြစ်ပါတယ်ဆိုတော့ပထမဆုံးမေးချင်တဲ့မေးခွန်းကတော့မြန်မာနိုင်ငံမှာလောလောဆယ်ဖြစ်နေတဲ့ပဋိပက္ခဒီပဋိပက္ခကအင်တန်ဆိုးရွားပါတယ်နိုင်ငံရေးအဖြစ်ရှင်မတို့နောက်မဆုတ်ဖြစ်နေယူတာမကဘူးဒီပေါ်မှာအခြေခံပြီးတော့ပြည်သူလူထုရဲ့စာဝတ်နေရေးကျန်းမာရေးပညာရေးအဖက်ဖက်ကအဆက်မတန်ဆိုးရွားကြဆင်းနေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့ဒီနေရာကနေပြီးတော့ထပ်ပေါက်တစုံတရာရရှိမယ့်အခြေအနေမိုက်ကယ်ဘယ်လိုသုံးသပ်မိပါလဲမကြခင်အချိန်အတွင်းမှာဒါမျိုးတွေမြင်လာရလိမ့်မယ်လို့များထင်မိပါသလားခင်ဗျာအဲ့တော့ပထမဆုံးပြောပြပါရစေ
Well, sadly, I would say at this time there are not any indications that I see of a cessation of the violence of the fighting.
ဒီချိန်မှာတော့မဖြစ်သေးဘူးလို့ပဲဝန်းနေစွာပြောရပါလိမ့်မယ်။စစ်ကောင်စီအနေနဲ့ထိုးစစ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဆန္ဒရှိတာတွေ့ရပါတယ်။စစ်သားဟောင်းတွေကိုတောင်ပြန်ပြီးတာဝန်ထမ်းဆောင်ဖို့ခေါ်နေတာတွေလည်းရှိပါတယ်။ဆိုတော့ကတွဲဆုံဆွေးနွေးရေးလမ်းဖွင့်ထားတာမတွေ့ရသေးပါဘူး။
ဟုတ်ကဲ့ဒီလိုနဲ့ဆယ်လကျော်လာခဲ့ပါပြီအတိုက်ခံဘက်ကတော့ PDF တွေ EAO တချို့ကလည်းပဲအစင်းမြင့်ပြီးတော့တိုက်နေရတာတွေ့ရပါတယ်သူစေကိုယ်စေတိုက်တဲ့တိုက်ပွဲလို့ဆိုကြပါစို့ခင်ဗျာပြည်သူလူထုစီရင်မှုကလည်းပဲအင်မတန်ဆူဆူရောဖြစ်နေပါပြီဒီချိန်မှာနိုင်ငံတကာအတိုင်းအတိုင်းကလည်းပဲပြည်သူတွေရဲ့အမြင်တိုင်းပြောရင်ပေါ့လေလေတံမဲ့ပြစ်နေကြတယ်ထိတိယောက်ဘာမှလုံမပေးဘူးလို့ဆိုနေကြပါတယ်ဘယ်လိုသဘောရပါလဲခင်ဗျာ
What I've seen in the last couple of weeks is Former U.S. Ambassador Richardson went to Myanmar.
American Thamahon Richardson do, Jebanga Sasakawa do, Maja Kingabe Toyao Kebi me, Myanmar Ajat de Pile me Kaysa Majaya di Babu, Teo ASEAN Swini Weha, Sikong Ziko Mepepe, Chimba Dwabare, Jeno Jami de Lao, Sikong Zi Inine, Sisa Swini Yi Lemakane Kaysa, Teo Bega, Ato Kadikao Pini de Lu Subare,တကယ်တော့စစ်တပ်ဘက်ကလည်းအကြအဆုံးတွေအများကြီးရှိတာပါဒီလိုအခြေအနေမျိုးမှာသူတို့ဟာသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်နိုင်ပါတယ်ယာယီအပြစ်ကရစရေးတရအတွက်ဆွေးနွေးညှိနှိုင်းကြမလားဒီလိုသာဆိုရင်တိုက်ပွဲတွေတစုံတရာအရှိန်လျော့သွားလိမ့်မယ်လို့ထင်ပါတယ
်ဆိုတော့အဲ့ဒီအဆင့်ကိုရောက်ဖို့အတွက်ကောနိုင်ငံတကာအတိုင်းအတာနဲ့တွန်းတွန်းတိုက်တိုက်လုပ်ပေးဖို့မလိုဘူးလားခင်ဗျာဒီအတွက်လည်းသိပ်ပြီးတွန်းတွန်းတိုက်တိုက်မရှိလာဘူးတချို့ကသုံးသပ်ကြရတယ်မြန်မာနိုင်ငံဟာဒီနိုင်ငံတကာအဆိုင်ဝိုင်းအတွက်နိုင်ငံရေးအရင်းနှီးစိုက်ထုတ်ပြီးတော့တွန်းအားပေးရလောက်အောင်အရေးမပါတဲ့အခြေအနေများရှိနေသလားဥပမာပြောရင်အမေရိကန်အတွက်ဆိုတော့ရီချက်ဆန်သွားတယ်သူတို့အမေရိကန်နိုင်ငံသားသတင်းသမားကိုပြန်ခေါ်ထုတ်သွားတယ်ဒါအပြင်ဘာမှရှိတူလာတာမတွေ့ရဘူ
း Well but bear in mind there was a statement last week by the United States and six other governments calling for the international communityto stop providing weapons
ဒီကရဘက်ကပဲအမေရိကန်နဲ့တခြားနိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်မပို့ဖို့ကြေညာချက်ထုတ်ပြန်ခဲ့တာကိုကြည့်မယ်ဆိုရင်တိုက်ခိုက်မှုတွေရပ်တန့်ဖို့လိုလားတယ်ဆိုတာတွေ့ရပါတယ်ဒါပေမဲ့ကျွန်တော်တို့သိတဲ့အတိုင်းပါပဲတပ်မတော်ရောတိုင်းရင်းသားလက်နက်ကင်တွေပါအသေးစားလက်နက်တွေကိုကိုယ်တိုင်ထုတ်လုပ်နိုင်ကြတာပါဒါပဲပြောပြောအမေရိကန်အနေနဲ့ကတော့တိုက်ပွဲတွေရပ်တန့်စေချင်တာပါပဲအမေရိကန်လွှတ်တော်ကလည်းမြန်မာပြည်တွင်းစီးပွားရေးလုပ်ငန်းနဲ့တခြားဆောင်ရွက်ချက်တွေပုံမထိန်ချုပ်ဖို့အဆိုပြုတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေကတန်းစီစောင့်နေရတော့မှအောက်လွှတ်တော်ကအတည်ပြုပြီးအထက်လွှတ်တော်မှတခြားပိုအရေးကြီးတဲ့ကိစ္စတွေရှိနေပါတယ်။နောက်နှစ်လောက်ကြာမှဒီမြန်မာဥပဒေကိုအလှည့်ပေးနိုင်မယ်ထင်ပါတယ်။ဒါပေမဲ့ပိုကြီးတဲ့ပြဿနာကတော့မြန်မာစစ်ကောင်စီအဖော်ပုံမဖိအားပေးတဲ့ကိစ္စကိုအရေးပါတဲ့နိုင်ငံကြီးတွေကခုခံနေကြတဲ့ကိစ္စဖြစ်ပါတယ်အဓိကကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်မကြသေးခင်ဆောင်းပါးတို့ဖတ်ရတာကအိန္ဒိယလည်းစစ်ကောင်စီနဲ့သာပုံမူတင်းမြတ်ချင်တယ်ဆိုတာတွေ့ရတာပါပဲအလားတူပဲဂျပန်စင်ကာပူထိုင်းတို့စီကလည်းထိရောက်တဲ့ဖိအားတွေလာစရာမရှိပါဘူးဆိုတော့အမေရိကန်ဘက်ကဖိအားပေးရမယ်ဆိုတာကျွန်တော်သဘောတူပါတယ်သမ္မတဘိုင်ဒန်ဟာလွတ်တော်ကိုမဆောင်ဘဲလုံနိုင်တာပိုလုတ်ဖို့လိုအပ်ပါလိမ့်မယ်ဒီအတိုင်းပါပဲကျွန်တော်ပြောခဲ့တဲ့တခြားနိုင်ငံတွေကလည်းမင်းအွန်လိုင်းနဲ့သူ့အပေါ်ထောက်ခံသူတွေကိုပုံမပြတ်မှတ်ထားအရေးယူဖို့နဲ့ အခုလုံနေတဲ့လမ်းကြောင်းဟာမြန်မာပြည်သူရဲ့ဒုက္ခကိုသက်ဆိုးရှည်စေတယ်ဆိုတာသဘောပေါက်ဖို့လိုအပ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဆိုင်အဝိုင်းမှာသဘောထားတွေပုံမူပြီးတော့ကွဲပြားနေကြတယ်ဆိုတော့ဒီလိုသဘောထားကွဲပြားမှုဟာမြန်မာနိုင်ငံစစ်ကောင်စီအတွက်အကျိုးရှိစေတော့ဗောသူတို့ဖိဖိစီစီတိုက်တွန်းတွန်းအားပေးတာတွေမလာဘူးဆိုတော့မြန်မာနိုင်ငံစစ်ကောင်စီအတွက်သာအကျိုးရှိတာမဟုတ်ဘဲနဲ့တစ်ဖက်မှာကြည့်မယ်ဆိုရင်အမေရိကန်ပါဝင်ဒီမိုကရေစီနိုင်ငံတွေကလည်းပဲစစ်ကောင်စီနဲ့ပုံမနီးစပ်တဲ့ရုရှားတရုတ်လိုနိုင်ငံမျိုးတွေနဲ့ထိတိုက်တွေ့ရမှာကိုကြောက်နေရဆိုတဲ့သဘောထားခင်ဗျာအဲ့လိုပြောလို့ရမလားဤတော့
I wouldn't necessarily put it in terms of being afraid it's a matter of diplomacy and we're
ကြောက်တယ်ဆိုတဲ့စကားကိုတော့ကျွန်တော်မသုံးလို့ပါဘူးဒါဟာဒီပလိုမစီလို့ပဲဆိုချင်ပါတယ်ဖိအားပိုပေးတာကအပြူသဘောရလတ်တွေထွက်ပေါ်မလားတို့တို့တိတ်တိတ်နားချတာကပိုကောင်းမလားလဲစဉ်းစားသုံးသပ်เสียပါဥပမာကုလသမဂ္ဂမှာဘယ်သူကိုအတိမတ်ပြုမလဲအစားမထိုးဘဲလက်ရှိတာမတ်ကိုတစုံတရာအတိုင်းတာနဲ့ဆက်ထားမဲ့ကိစ္စမျိုးမှာသဘောတူညီမှုရရှိနိုင်တဲ့ဟာတွေရှိပါတယ်ဆိုတော့အပြည့်အဝကျေနပ်เสียမှရှိပေမဲ့နိုင်ငံတကာအတိုင်းဝိုင်းအကြမ်းမှာသဘောတူညီမှုရနိုင်တဲ့နယ်ပယ်တချို့တော့ရှိပါတယ်လောလောဆယ်တော့ပြည်သူတွေရဲ့စင်ရဲ့ဒုက္ခတွေကပိုဆိုးနေပါတယ်အိမ်ကြီးချင်းနိုင်ငံတွေကိုအများအပြားထွက်ပြေးတိမ်းရှောင်နေကြပါတယ်ဒါဟာပိုပြီးအလေးထားရမယ့်ပြဿနာပါနိုင်ငံတကာဘက်ကဒီနေရာမှာလစ်ဟာမှုတွေရှိပါတယ်အာယုံစူးစိုက်မှုမရှိဘူးလို့ထင်ပါတယ
်နောက်တစ်ခုကကျွန်တော်အမှတ်မမှားဘူးဆိုရင်ပေါ့လေခင်ဗျားရေးတဲ့ဆောင်းပါးတစ်ပုဒ်အဲ့ဒီနာမည်က Rethinking US Policy in Myanmar ဆိုတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာ American ရဲ့ဘာသာကိုပြန်လဲသုံးစားခြင်းပေါ့လေအဲ့ဒီဆောင်းပါးမှာခင်ဗျားရေးထားတာကိုကျွန်တော်မှတ်မိသောက်ပြောရင်တော့အမေရိကန်အစိုးရအနေနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတွေကိုစစ်တင်နှန်းတွေပေးတင်တယ်ဆိုတာမျိုးလဲအကြံပြုထားတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအကြံပြုချက်အခုကဖြစ်နိုင်သေးတယ်ဖြစ်တင်တယ်လို့ထင်တော့မယ်လားခင်ဗျာ
For my background I always try to have absolutely everything on the table as a possibility Now, whether or not at this time the Biden administration or Congress would be willing to provide funding for that or provide such training.
ကျွန်တော်နောက်ကြောင်းအရာဖြစ်နိုင်တဲ့ကိစ္စအလုံးကိုပြစ်ပယ်မထားဘူးဆိုတဲ့သဘောပါ။လက်ရှိအခြေအနေမှာ Biden အစိုးရဒါမှမဟုတ် Congress လွှတ်တော်အနေနဲ့ရံမုံငွေထောက်ပံ့မလား၊လေးကျင့်သင်တန်းပေးမလားမပေးဘူးလားဆိုတာကတော့သူတို့ကဆုံးဖြတ်ရမှာဖြစ်ပါတယ်။စစ်ကောင်စီကိုစန့်ကျင်နေတဲ့အင်အားစုတွေအနေနဲ့လည်းသူတို့နီးသူတို့ဟန်နဲ့ရရှိနေကြပါတယ်။ဘိုင်ဒန်အစိုးရနဲ့ကွန်ဂရက်လွှတ်တော်တို့ကတော့မကြသေးခင်ကပဲအာဖဂန်နစ္စတန်နိုင်ငံကဆုတ်ခွာခဲ့တဲ့အတွေ့အကြုံအရနောက်ထပ်ပြိပကတစ်ခုမှနောက်ထပ်တနည်းအားမှပါဝင်ပတ်သက်ဖို့မသင့်ဘူးဆိုတာအထူးနားလည်သဘောပေါက်သွားကြပြီလို့ထင်ပါတယ်။အထူးသဖြင့်စစ်ရေးအရာဝင်ရောက်ဆွတ်ဖက်ရေးကိစ္စကိုဆိုလိုတာပ
ါ။ညီကုန်းချောရင်တော့လောလောဆယ်မှာရှင်တွန်းနောက်ဆုံးဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေစုကထက်ပေါက်ရရှိဖို့အတွက်ရုံထွက်နိုင်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုစိတ်အားကိုးမရဘူးဆိုတဲ့သဘောမျိုးပေါ့နော
် The as that article and another articles I've written recently say you know at this point I think the greatest dynamic that's going on is internal and on the one side you have a military
ဟုတ်ပါတယ်အဲဒီဆောင်းပါးနဲ့ကျွန်တော်မကြားသေးခင်ကရေးလိုက်တဲ့နောက်ဆောင်းပါးအရာတော့အခုအနေထားမှာအရေးကြီးဆုံးမောင်းနှင်အားကတော့ပြည်တွင်းအခြေအနေတွေဖြစ်ပါတယ်တစ်ဖက်မှာစစ်ဆက်ဆွေးနွေးရေးကိုလိုလားဟန်မရှိတဲ့စစ်တပ်ရခိုင်အစိုးရအရာရှိတွေကိုဆက်လက်ဖမ်းဆီးနေတယ်အခုဒေါ်အောင်ဆန်းစုကြည်စီရင်ချက်ကိုရွှေ့ဆိုင်းတယ်ဒါကျွန်တော်အမြင်မှာဘာမှမထူပါဘူးအခြားတစ်ဖက်မှာတော့နည်းနည်းရှုပ်ရှုပ်ထွေးထွေးဖြစ်နေပေမဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု20ကျော်မှာတချို့ကတော့တကယ်ကိုတိတိယောက်ယောက်ရှိပါတယ်အလားတူပါပဲတချို့ဒေတာတွေက PDF တွေကလည်းလောက်လောက်လာလာဖြစ်လာပါတယ်ဆိုတော့ဒီအင်အားစုတွေပေါင်းပြီးတပ်မတော်ရဲ့အနေအထားကိုပြောင်းလဲလာစေနိုင်ပါတယ်စစ်တပ်ခေါင်းဆောင်တွေအနေနဲ့စိတ်ဆက်မလားခြေမုန်းခံမလားဆိုတာစဉ်းစားရမယ့်အခြေအနေစိုက်လာနိုင်ပါတယ်ဒါဟာကျွန်တော်အနေနဲ့ wishful thinking ဖြစ်ချင်တာတွေကိုတွေးပြီးပြောနေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများကြီးနဲ့တွေ့ဘူးပါတယ်တစ်ဖွဲ့နဲ့တစ်ဖွဲ့လက်တွဲပြီးတပေါင်းတည်းဖြစ်ဖို့ခက်ပါတယ်ဒါပေမဲ့စစ်တပ်ဘက်ကပြန်စဉ်းစားရမယ့်ကိန်းစိုက်တဲ့အထိလက်တွဲနိုင်ကြမယ်ဆိုရင်တော့ပ ပြောခဲ့သလိုဖြစ်လာနိုင်ပါတယ်။လို့မဟုတ်ရင်တော့လောလောဆယ်ထွက်ပေါက်မမြင်မိပါဘူး။